ရှင်းလင်းတွင်တောင်ဆန်းရခုံတိုင်းအတွင်းကဒေါခင်ကြီးဖောင်ဒေးရှင်းအတွဲအဆောက်အဦနဲ့မြေနေရာရယူမှုနဲ့ပတ်သက်ပြီးတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်တယောက်ထဲကိုထပ်မံဆွဲဆိုထားတဲ့အကြတိအမှုအတွက်ဒီကနေ့နေပြီးတော့အထူးတရားရုံးမှာတရားလိုကိုစတင်စစ်ဆေးကြားနာပါတယ်။အဲ့ဒီအမှုအတွက်လာမယ့်ရုံးချိန်မှာရန်ကုန်တိုင်းဝန်ကြီးချုပ်ဟောင်းဦးဖြိုးမင်းသိန်းနဲ့ရန်ကုန်တိုင်းဝန်ကြီးတဦးဖြစ်တဲ့ဒေါနီလာကျော်တို့စစ်ကောင်စီတပ်တွေအနေနဲ့ထွက်ဆိုဖို့ရှိပါတယ်။ဒေါအောင်ဆန်းစုကြည်ရင်ဆိုင်နေရတဲ့အမှုတွေထက်ကဒီကနေ့တရားရုံးအခြေအနေသိထားရသမျှရန်ကုန်ကလာတဲ့တင်ပြကိုတော့မခင်ဖြူတွေကတင်ပြထားပါတယ်။
ဒေါခင်ကြီးဖောင်ဒေးရှင်းအတွက်အဆောက်အဦနဲ့မြေနေရာရယူမှုမှာအကြတိလိုက်စားခဲ့ရဆိုတဲ့ဆွဲချက်နဲ့အမှုကိုနေပြည်တော်ထူးတရားရုံးမှာဒီနေ့စစ်ပြီးတရားလိုဖြစ်တဲ့အကြတိလိုက်စားမှုတပ်ဖွဲ့ရေးကော်မရှင်ကဥယျာဉ်ထက်ကိုနှစ်ဖက်ရှိနေပြီးအပြန်အလှန်မေးခွန်းထုတ်ခဲ့ကြတယ်လို့စစ်နေတူကပြောပါတယ
်။အစီရင်လို့စစ်တယ်ကဟုတ်ကဲ့အစီရင်လို့အဓိကစစ်မေးခြင်းစစ်ပြီးတော့ကျွန်တော်တို့တက်ကရောပြန်လာစစ်မေးခြင်းပြီးတော့ပြီးပါရင်ပေါ့နော်ဒီလိုစစ်တာကပြီးပါရင်哦ရန်ကုန်ကပြောင်းသွားတဲ့အမှုနံပါတ်25ယာယီ25ဟိုဟာလေဟိုအတီးကိုပြန်ပြီးကြောက်တယ်ပေါ့အခုသူရဲ့ထက်နဲ့တော့သာစုကြည့်ပေါ့အဲဒီလိုမှုတွေကမဖြစ်သေးဘူးကြာကျွန်တော်ကအဲ့မှုတွေပဲဟိုအဲ့ပေါ့တော့ကြာနေဆိုတော့ကျွန်တော်အဲ့မှုတွေပဲရင်ဆက်တယ်ပေါ့နော်ဟုတ်တယ်အဲဒီတန်းတန်းနဲ့ဖြစ်အောင်သွားကြည့်တဲ့သဘောထင်ပါတယ်ကျွန်တော်တို့အဲ့လိုထင်ပါတယ
်ဒေါက်တာစုကြည့်ရဲ့ရှုပ်နေတွေကိုတားစီမိတ်ပုံမှ144ထုတ်ပြန်တားနေခြားလာကြောင်းစားနာပွဲအသေးစိတ်ကိုတော့မသိရပါဘူးလာမယ့်ဒီဇင်ဘာလ18ရက်နေ့မှာရုံးချိန်ပြန်ချင်းချတယ်လို့သိရပါတယ်။လာမယ့်သတင်းပတ်မှာတော့ဒီကနေ့စစ်ဆေးတဲ့ရန်ကုန်တိုင်းကအာဂရီမှုအတွက်တရားလိုပြတက်တွေကိုစစ်ဆေးမယ်လို့ရှင်းနေကပြောပါတယ်
။ဒါကမဲ့တက်ကြတော့တရားလိုကပြီးပါပြီလေ။စစ်ဆေးလို့စစ်ပြီးပါပြီလေ။အဲတက်လူပြတက်တွေရှင်းပါပေါ့။နော်အဲဟုတ်ကဲ့။ဒီဥပဒေနဲ့တော့နေလာကြအောင်ရှင်းမယ်။အဲလိုပြောတာတရားကပြောတာပေါ့နော်စစ်တယ်လားမစစ်တယ်လားတော့မပြောတတ်ဘူး။အော်ရန်ကုန်တိုင်းအမှုတစ်ခုတည်းပဲဟုတ်တယ်အမှုနံပါတ်ကျွန်တော်တို့က25ပေါ့။ဒီမှုပဲဒီမှုပဲနောက်အခုဒီမှုပဲ25ပဲ
။တောဆန်းစုကြည်အပေါ်ဆွဆွဲထားတဲ့အာဂရီအမှု9မှုမှာတောက်ကြောင်နေတိုင်းစစ်နေကြအခြား၄မှုကိုဒီနေ့မစစ်ဖြစ်ပဲရန်ကုန်ဘက်ကအမှုကိုပဲဒီနေ့စစ်တာပါ။ကျန်တဲ့အာဂရီမှု၄မှုကတော့မေပြည်တော်မှာဒေါခင်ကြီးဖောင်ဒေးရှင်းရဲ့လာရောက်တော်စိုက်ပျိုးတက်မွေးပညာသင်တန်းကျောင်းစီမံကိန်းအတွက်မြေနေရာနှစ်ခုရယူခဲ့မှုနောက်လာရောက်တော်စီမံကိန်းအတွက်နေထိုင်ဖို့နေအိမ်ဆောက်လုပ်တယ်လို့ဆိုပြီးဒေါဆန်းစုကြည်တို့ဦးထဲကိုဆွဲဆိုထားတဲ့အာဂရီမှုနဲ့ဦးဖြိုးမင်းသိန်းစီကနေရွှေနဲ့ဒေါ်လာငွေတွေလက်ခံရယူခဲ့တယ်ဆိုပြီးဒေါဆန်းစုကြည်တယောက်ထဲကိုဆွဲဆိုထားတဲ့အမှုတွေဖြစ်ပါတယ်။အဲ့ဒီအမှုတွေကိုတော့လာမယ့်ရုံးချိန်မှသာပြန်ပြီးတော့စစ်ဆေးသွားမယ်လို့သိရပါတယ်။ဒေါဆန်းစုကြည်ကိုစစ်ကောင်စီကနောက်ထပ်အာဂရီမှုတွေတိုးပြီးတရားစွဲဖို့လုပ်ထားတာတွေလည်းရှိပါတယ်။အဲ့တော့တဘာဝပေးရပုံတွေထဲကနေရဟယင်ငှားရံဝယ်ယူတဲ့ကိစ္စနဲ့ပတ်သက်တာပါစစ်ကောင်စီရဲ့အကြိလက်စားမှုတက်ချင်ရေးကော်မရှင်ကရဲစခန်းမှာထပ်ပြီးအမှုဖွင့်ချပေမဲ့တက်ဆိုင်ရာရှေ့နေတွေကိုတီးမှုနဲ့ပတ်သက်လို့တရားရုံးကအကြောင်းကြားတာမျိုးမရှိသေးဘူးလို့သိရပါတယ်နောက်ထပ်လည်းရွေးကောက်ပွဲဆိုင်ရာပုံမှန်တွေတက်ပြီးတရားစွဲချတယ်လို့စစ်ကောင်စီကထုတ်ပြန်ချပါသေးတယ်ဒေါက်တာစုကြည်ရင်ဆိုင်နေရတဲ့အမှုပေါင်း12မှုထဲမှာပြည်ခဲ့တဲ့ဒီဇင်ဘာလ6ရက်နေ့မှာတော့အများပြည်သူတိငိအေးချမ်းကိုပြက်ပြားအောင်လှုပ်ဆောင်မှုပုံမှန်905ခါခွေအမှုနဲ့သဘာဝဘေးပုံမှန်25မှုတို့အတွက်တရားရုံးက6/4နှစ်ပြစ်ဒဏ်ချမှတ်ခဲ့ပါတယ်။ဒါနဲ့ပြစ်ဒဏ်ချမှတ်ပြီးတော့24နာရီမပြည့်ခင်မှာပဲစစ်ကောင်စီကပြစ်ဒဏ်ချဝက်လျှော့ပေါ်တဲ့အကြောင်းကြေညာခဲ့ပါတယ်။လာမယ့်ဒီဇင်ဘာလ20ရက်နေ့မှာတော့ဆက်သွယ်ရေးဥပဒေပို့ကုန်သွင်းကုန်ဥပဒေတွေနဲ့တရားစွဲဆိုထားတဲ့အမှုနှစ်ခုအတွက်အတိအကျအမိန့်ချဖို့ရှိပါတယ်ရှင်။